အခုလိုဒကြံကာလမှာဆင်လာတန်ကျပ်ထိုးကြသူတွေကလူငယ်တချို့ကိုတမ်မတော်ကိုဂုံတိတ်ခါထိခိုက်စေတယ်ဆိုတဲ့ဆွဆွဲချက်နဲ့တရားစွဲလိုက်ပါတယ်စီစီရေးစင်စာမတင်ပဲတန်ကျပ်ထိုးကြသူတွေကိုလည်းအာဏာပိုင်တွေကအနိတက်ဆက်လက်စောင့်ကြည့်နေကြတယ်လို့လည်းတန်ကျပ်အဖွဲ့ဝင်တချို့ကပြောပါတယ်ဆက်သွယ်စုံစမ်းထားတဲ့မတ်စုမွန်ကအပြည့်အစုံပြောပြမှာပါရှင
်ဟုတ်ပါတယ်ဒကြံတွင်တန်ကျပ်ထိုးသူတွေကလူငယ်တချို့ကိုအာဏာပိုင်တွေဘက်ကဟန်တားမှုတွေအနိကက်စောင့်ကြည့်နေတာတွေအပြင်အခုနောက်ဆုံးတရားစွဲတဲ့အထိဖြစ်ခဲ့တာပါတန်ကျပ်ထိုးဖျော်ဖြေရာမှာစစ်တပ်ကိုထိခိုက်စေတဲ့အပြုအမူတွေပါဝင်နေတယ်ဆိုတဲ့ဆွဆွဲချက်နဲ့လူငယ်တန်ကျပ်အဖွဲ့တစ်ခုဖြစ်တဲ့ဒေါင်းတို့မျိုးဆက်အဖွဲ့ကဥဆောင်သူတွေကိုတော့ရန်ကုန်တိုင်းစစ်ဌာနချုပ်ကအရာရှိတဦးကတရားလိုလုပ်ပြီးတော့တရားစွဲခဲ့တဲ့အကြောင်းကိုရိုင်းတရားစွဲခံခဲ့ရသူတဦးဖြစ်တဲ့ကိုပိုင်ရဲသူကပြောပြပါဗျာ။ကျွန်
တော်တို့ဒီရန်ကုန်စစ်ဌာနချုပ်ကသူ့ရဲ့ပုံမူတန်ထွန်းနေဆိုတဲ့လူကတရားလိုလုပ်ပြီးတော့မရန်ကုန်ရဲစခန်းမှာကျွန်တော်တို့တရားစွဲထားပါတယ်။အဲ့တော့မင်းရရကျွန်တော်တန်ကျပ်ပြီးတဲ့အချိန်အထိကိုရှင်းရီဆောင်ခေါ်ပြီးတော့သက်ကောင်ခေါ်ရတယ်ခေါ်ပြီးတော့ရစစ်ချက်လေးပါကျွန်တော်ပေးလိုက်ရတာရှိပါတယ်ချက်ချက်ကာကြီးနဲ့တရားဆွဲရတော့ကျွန်တော်တို့ထွေတန်ကျပ်တွေထဲမှာဆက်တဲ့နဲ့ပတ်သက်တဲ့တန်ကျပ်တွေပါပါတယ်အဲ့ဒီတန်ကျပ်တွေမျိုးကိုတော့ရဲ့ Facebook page မှာ like တွေ့တာမျိုးတွေပါတယ်အဲ့လိုချက်လက်နဲ့ညွှန်ဆောင်တာအများကြီးသိကြပါတယ်
တန်ကျပ်အဖွဲ့ကလူငယ်တချို့တရားစွဲခံရပြီးနောက်တနေ့ဖြစ်တဲ့တကြအတက်တွေမှာလည်းလုံခြုံရေးအာဏာပိုင်တွေဘက်ကအနီးကပ်စောင့်ကြည့်မှုတွေရှိနေတော့ပဲလို့ပြည်သူအစံအိုးဝေဆံရဲ့တန်ကျပ်အဖွဲ့ကမတ်ပူပူကပြောပြပါဗျာ။ဟု
တ်ကဲ့အခုကကောရိုနာကိုခဏတည်းတောင်းဆိုလိုက်ရတယ်ဒီကဲကျုပ်ရဲ့အဲကျုပ်သားရောဆိုင်နေတယ်
ဒီကနေ့အတက်တဲ့တန်ကျပ်ဖြောပြရပါတော့တရားစွဲခံလိုက်ရတဲ့တန်ကျပ်အဖွဲ့ကလူငယ်တွေကိုအားပေးထောက်ခံကြောင်းပြသခဲ့တယ်လို့ចောင်းသားလူငယ်တွေစုဖွဲ့ထားတဲ့ K2 အိုးဝေတန်ကျပ်အဖွဲ့ကကိုဖြိုတနာကပြောပါတယ
်တို့ညီအောင်သမဂရေဖို့တွေဖြစ်တယ်တို့ K2 အိုးဝေတန်နဲ့တို့ဒီဒေါင်းလိုမျိုးဆက်တန်ကျပ်နှစ်ဖွဲ့နောက်ပြီးတော့တို့ကြောင့်ကျွန်တော်တို့တို့အတန်ကျဲကျွန်တော်ပိတ်ခံရတယ်ပေါ့နော်ចောင်းနိုင်ငံရဲ့၄ဖွဲ့ပိတ်ခံရတယ်အဲ့လိုပြေးချင်ရတဲ့ပုံမှာကျွန်တော်တို့အနေနဲ့တော့စက်ပေါ်တဲ့မန်းတဲ့တိုင်းမှာကျွန်တော်တို့ဒီဝန်ထမ်းအနေနဲ့10မိနစ်ပြည့်ညီကပ်ပြီးတော့ကျွန်တော်တို့မြန်မာပြည်ရဲ့လူ့စွာထုတ်ဖို့ပြုစုစုခွင့်ရဲ့ဇာပနာကိုကျွန်တော်ချပါတယ်အနေနဲ့ကျွန်တော်10မိနစ်ပေါ့နော်အနေနဲ့အဲ့ဒါကိုကျွန်တော်လုပ်ဖြစ်ပါတယ်ဒီဘက်မှာတော့ NLD အနေနဲ့ပေါ့နော်အမျိုးသားမျိုးကြီးပေါ့ကျွန်တော်တို့ဒီပြည်သူ့ဘက်ကိုမျက်နှာမဝင်နဲ့ပြည်သူ့ဘက်ကိုကြောခိုင်းလိုက်ပြီလားပေါ့နော်ပြည်သူ့ဘက်ကိုကြောခိုင်းပြီးတော့စစ်တပ်နဲ့လက်ဆွဲနှုတ်ဆက်လိုက်ပြီလားဆိုတော့ကျွန်တော်ကမြေမထုံးမှုတွေကတော့ဒီတန်ကျပ်တဲ့ချိန်မှာမြန်ထက်ဖြစ်ပါတယ
်။မြမရိုးရအတာစကြကာလမှာတော့အစင်လာအဖြစ်နိုင်ငံရေးစီးပွားရေးလူမှုရေးပဂတိအခြေအနေတွေပုံမှာလူတို့ရဲ့ခံစားချက်တွေကိုရောင်းပြန်ထည့်ဟပ်ပြီးတော့တန်ကျပ်ထိုးတယောထောက်ပြလေးရှိတတ်ပါတယ်။ဒါပေမဲ့လည်းတန်ကျပ်တွေရဲ့ဝေမထောက်ပြမှုတွေကိုတော့မကြာခဏဆိုသလိုအာရဘိုင်တွေဘက်ကညိုညင်လေးရှိသလိုအခုခါမှလည်းကြိုတင်ခွင့်ပြုချက်ရယူပြီးမှသာတကြံမန်းတဲ့တွေမှာဖြောပြေးခွင့်ပေးထားတာလည်းဖြစ်ပါတယ်ရှင်။